ဆီးရီးယားနိုင်ငံကဖြစ်လာနိုင်ခြေရှိတဲ့ဒုံးကျည်ပစ်ခတ်မှုကိုတူရကီနိုင်ငံအနေနဲ့ကာကွယ်နိုင်အောင်အကူအညီပေးတဲ့အနေနဲ့အမေရိကန်ကတူရကီနိုင်ငံကို Patriot ဒုံးကျည်ပစ်လွတ်တဲ့ဆင်နှစ်ခုနဲ့တပ်သား400ကိုဆေလွတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Leon Panetta ဟာတူရကီနိုင်ငံကိုတောက်ကြနေကမရောက်ခင်အချိန်ပိုင်းလေးအတွင်းမှာပဲသူကဒါတွေကိုပေးဖို့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့အမေရိကန်ပန်ဒဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် George Little ကပြောပါတယ်။အဲ့ဒီ Patriot ဒုံးကျည်ပစ်လွတ်မဲ့ဆင်တွေကိုလာမဲ့သတင်းပတ်တွေအတွင်တက်ဆင်နေရာချသွားမှာဖြစ်တယ်လို့ Mr. Little ကပြောပါတယ်။ဒါပေမဲ့တူရကီနိုင်ငံရဲ့ပယ်နားမှာထားမယ်ဆိုတာကိုတော့သူကပြောဆိုဖို့ညှဉ်းဆန်သွားပါတယ်။အစောပိုင်းက Insulate Leader အခြေစိုက်ခန်းမှာပြောကြားခဲ့တာမှာတော့ဒီလိုလှုပ်လှိုက်ခြင်းအပြင်တူရကီနိုင်ငံရဲ့ကာကွယ်ရေးကြိုးပမ်းချက်တွေကိုအကူအညီပေးနိုင်မှာဖြစ်တယ်လို့ Mr. Panetta ကအမေရိကန်တပ်ဖွဲ့တွေကိုပြောပါတယ်။တူရကီနိုင်ငံဒီလိုဒုံးကျည်ကာကွယ်ရေးစနစ်ရအောင်ကူညီနိုင်ပါတယ်ဒီကာကွယ်ရေးစနစ်ကဆီးရီးယားနိုင်ငံရဲ့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာအလွန်ကိုအသုံးဝင်မှာဖြစ်တယ်လို့မစ္စတာပနက်ဒက်ကပြောလိုက်ပါတယ်ခင်ဗျာ